ที่นี่ท่านมีญาพระตุอจินตินจาปูชามิท่านมีญาพระตุอจองตีได้ลูกนี่แหละอายရှိတယ်ไม่ตีได้ลูกนี่อายရှိတယ်อธุทะဖြင့်ท่านมีญาพระตุကိုตะซองม้งลาภิเนี่ยတွဲပြီးတော့ตีจ๋าဘာဖြစ်လို့တုံးဆိုတော့ตะซองม้งลาภิနေมาမြတ်စွာဘုရားရှင်ခေါ်တော်မြတ်ကြီးကဒီသမင်ညဖလာတုတ်ကိုဟောကြားလို့ဒါဖြင့်သမင်ညဖလာဆိုတာဘာပြောတာတော့သူပါဠိလိုဖြစ်နေသမင်ညသာခါတခုဖလာကတခုနော်အဲ့ဒီလိုမေးခုမေးပြီးတော့ဒီဆွေနှွေဘွဲကိုစားမယ်မေးစရာစိတ်ဝင်စားစရာရှိတဲ့ခါကျမှ interest ရှိတဲ့ခါကျမှလေလံခြင်းစိတ်ရှိတယ်။အဲတော့သမင်ညဖလားဆိုတာဘာပြောတာတော့အဲ့ထက်မှသမင်ညကဘာတော့ဖလားကဘာတော့အဲ့တော့ဒီစောင့်မုံလားဖြစ်နေနဲ့ဘာပတ်သက်တော့ပတ်သက်တဲ့အကြောင်းတော့ပြောပြီးပြီ။အဲ့ဒီဒီစောင့်မုံလားဖြစ်နေမှာမြတ်စွာဘုရားကဟောကြားလို့ဒီနေ့သမင်ညဖလားတော့ကိုဆွေးနွေးတဲ့နေရာမှာအပိုင်းရှိပိုင်းလောက်အပိုင်းရှိပိုင်းလောက်ခွဲပြီးတော့ဟောမယ်ဆွေးနွေးမယ်ပရမတ်ဟောဗာမညဖလားဆိုတာဘာပြောတာတော့ခေါင်းစည်းကိုအကျဉ်းအဖြစ်ဆွေးနွေးမယ်ဒုတိယကြတော့အဲ့ဒီအချိန်မှာမြတ်စွာဘုရားဗာမညဖလားတော့ကိုဟောခဲ့တယ်တွင်ကတဲ့နှစ်ပေါင်း2600လောက်မှာအိန္ဒိယနိုင်ငံရဲ့နိုင်ငံရေးဘာသာရေးအခြေအနေ background လေးအကျဉ်းပေါ့နောက်ပြီးတော့အဲ့ဒီထက်မှာနာမည်ကြီးတဲ့ပေါ်လွင်ထင်ရှားတဲ့ဘာသာကြီးတွေအဲ့ဒီအကြောင်းအနည်းချင်းပြောမယ် philosophy ရှုထောင့်အနေပြောမယ်နောက်ပြီးတော့ဘာဖြစ်လို့အဲ့ဒီနေရာမှာဟောတာဟောအိန္ဒိယနိုင်ငံအရင်တော့ဒီတိုင်းပြည်အသေးလေးအများကြီးစုပေါင်းထားတာပေါ့ Asian state ကပေါ်လာတာမကြသေးဘူးလေကမ္ဘာပေါ်မှာအရင်တော့အင်္ဂလန်နိုင်ငံဆိုရင်လည်းပဲနိုင်ငံသေးသေးလေးတွေစုထားတယ်နော်လော့ဒ်တမ်းတို့လော့တယောက်တယောက်အုပ်စိုးတဲ့ဟာဒီကိုရီးယားနိုင်ငံဆိုနေဘုရားဖာသာရောက်ပါတဲ့ချိန်ကဥပမာအဖြစ်နိုင်ငံသုံးနိုင်ငံအဲ့တုန်းကရှိတယ်အခုကျတော့ကိုရီးယားနိုင်ငံပေါ့အရှိဒီတောင်နဲ့မြောက်ဆိုတော့နှစ်နိုင်ငံဂျပန်နဲ့အဲ့တည်းအများကြီးပဲအဲ့ဒီချောင်းနဲ့နဲ့ပြောမယ်နောက်ပြီးတော့ဒီသမညဖလာတုတ်ကိုဘသူကလာမေးပြီးတော့လာလျှောက်ပြီးတော့လာဆွေးနွေးပြီးတော့မြတ်စွာဘုရားဖြေကြားတာတော့ဆိုတော့အားလုံးသိတဲ့အတိုင်းအဖေကိုတတ်တဲ့အဇာတသက်မင်းသူ့ကိုအချောင်ဖြူပြီးတော့မြတ်စွာဘုရားဟောတာဒါကြောင့်သူ့အချောင်လည်းအမဲငယ်ပြောပြမယ်နောက်ပြီးအစတတမင်းကိုမြတ်စွာဘုရားစီခေါ်သွားတဲ့ဇီဝကသမားတော်ကြီးနော် Royal Physician ဘယင်းသမားတော်ရဲ့အကြောင်းအနည်းငယ်ပြောပြမယ်အဲ့ဒါတွေအားလုံး6ခုစလုံးဟာဒါအကုန်လုံးဏိဒန်းကြီးကြီးပဲမြတ်စွာဘုရားရဲ့အဖြေကိုဒီတမညာဖလာတုတ်ထဲမှာရှိတယ်မြတ်စွာဘုရားရဲ့အဖြေအစတတရဲ့အမေအဲ့ဒီအမေအဖြစ်ကို appreciate လုပ်နိုင်ဖို့တန်ဖိုးထားနိုင်ဖို့အတွက်အဲ့ဒီ background ထိပေးမယ်နံပါတ်ခွန်ချက်မှာမြတ်စွာဘုရားရဲ့အဖြစ်ကို big picture မြင်ဝင်းကျအနေနဲ့မြင်အောင်ပြောပြမယ်အသေးစိတ်တော့မပြောပြဘူးမြင်ဝင်းကျမြင်အောင်ချုံပြီးတော့ပြောပြမယ်နောက်ဆုံးမှာတော့အစာတသက်ဖြစ်ရဲ့ psychological status သူရဲ့စိတ် စိတ်ပိုင်းဆိုင်ရာအနေထားနောက်ပြီးတော့သူရရှိတဲ့အကျိုးအဲ့ဒါလေးဒီ emotion shoot out နေပြီးတော့ပြောပြမယ်ပထမဆုံးအနေနဲ့ပါမင်းညဖလားထောက်စားပါမင်းညဆိုတဲ့စကားလုံးကမြန်မာပြည်နေ့တိုင်းသုံးနေတဲ့စကားပဲတာက special မဟုတ်ပါဘူးကွာပါမင်းညကျွန်တော်ကပါမင်းညလူသားပါပါမင်းညပုဂ္ဂိုလ်ပါအထူးမဟုတ်ပါဘူး special မဟုတ်ပါဆိုပြီးတော့ပါမင်းညသုံးကြတယ်အဲ့ဒီပါမင်းညကတခုနောက်ဒီပါမင်းညဖလားထောက်ထဲမှာပါတယ်ပါမင်းညတခုနှစ်ခုနော်နှစ်ခုအဲ့ဒီနေစင်ဘောရမှာမြန်မာစကားထဲမှာသုံးတဲ့သာမင်းညကဘာသာမင်းညပြောတာတော့ဆိုတော့အဲ့ဒါကအထူးဆန်းမဟုတ်ဘူးအထူးထူးပဲသူများနဲ့အထူးထူးပဲတခြားရတဲ့အထူးထူးပဲ special မဟုတ်ဘူးဝိသေသမဟုတ်ဘူး unique မဖြစ်ဘူးအဲ့ဒီလိုပြောတာအဲ့ဒါကိုသာမင်းညလို့ခေါ်တာသူ့ရဲ့မူရင်းကတမာနဆိုတဲ့စကားလုံးနေလာတယ်တမာနနာငယ်နဲ့တမာနနာတမာနဆိုတာတူတာအခုတာမင်းညဖလားတော့ထဲမှာပါတဲ့စကားလုံးကတော့ तू ကတမနဆိုတဲ့စကားလုံးနေလာတာတမနဗာမနေဆိုတဲ့စကားလုံးကိုရင်သာမနေဆိုတဲ့စကားလုံးကဒီတမနနဲ့ဒီဆင့်ပြန့်ပေါက်ပေါ်လာတယ်ဒီတာမင်းညကတာမင်းညလည်းပဲတမနနေလာတာသမညာနဲ့သမနာနဲ့ပေါက်ပွားတယ်ဆိုလို့သမနာကအင်အားတီထောင်လူတို့ရဲ့ဘဝအနေထားကိုလူပေါင်းကိုစွန့်လွတ်ပြီးတော့ယေတိယဟန်ယေတိဘာဝင်ယဟန်ဘာယေတိလည်းဘာတယဟန်လည်းပါတယ်အဲ့ဒီလိုဘဝမျိုးကိုသမနာလို့ခေါ်တာအဲ့ဒီလိုသမနာရဲ့ဘဝသမနာရဲ့အဖြစ်ကိုသမညာခေါ်တာဘာကြောင့်သမညဖလားတုတ်ခါဘာပြောတာတော့ဆိုတော့ယသိယဟန်ဘဝရဲ့အကျိုးပေါ့ဖလားဆိုတာကအကျိုးကျေးဇူးယသိဘဝယသိယဟန်ဘဝရဲ့အကျိုးကျေးဇူးကဘာတော့ဒီလိုပြောတာဒါကိုမြတ်စွာဘုရားကဖြေကြတာယသိဘဝယသိယဟန်ဘဝရဲ့အကျိုးကျေးဇူးယသိယဟံဖြစ်တယ်ဆိုရင်ဘယ်လိုအကျိုးရှိတော့မြတ်စွာဘုရားကဗုဒ္ဓသာနာတော်ထဲမှာရှိတဲ့လမ်းစဉ်မက္ကန်ရှိပါလမ်းစဉ်အဲ့လမ်းစဉ်ပေါ်ချပြပြီးတော့ဒီအကျိုးတရားတွေကိုအစတသက်ဘယင်နားလဲနိုင်လောက်အောင်အဆင့်ဆင့်ပြောပြတာဗာမညဖလဒုက္ခဟယသိယဟံရဲ့ကျင့်စဉ်အကျိုးကျေးဇူးကိုပေါ်ပြတဲ့အတွက်ကြောင့်မလို့တိသမင်းညဖလတုတ်ဟောတဲ့နေ့တဇောင်မုံလှပြနေကိုသံဃာတော်နေ့ဆိုပြီးတော့သတ်မှတ်တာလည်းရှိပါတယ်အဲ့ဒီလိုသတ်မှတ်မယ်ဆိုရင်လည်းပဲရတယ်ယုတ်တိရှိတယ်ဒါမဲ့သမင်းညဖလတုတ်ထဲမှာတော့ဒါတန်ဃာတော်နေ့ဆိုပြီးတော့အတိအလင်းဆိုထားတာတော့မရှိဘူးဒါနောက်ပိုင်းကျမှသဘောတူပြီးတော့ဘာခဗုဒ္ဓနေ့ဒါဓမ္မနေ့ဒါတန်ဃာနေ့ဆိုပြီးတော့သတ်မှတ်တာပေါ့ဗုဒ္ဓနေ့ကတော့အများသိတဲ့အတိုင်းကဆုံလာပြီနေ့မြတ်စွာဘုရားဖွားမြင်တော်မူတဲ့နေ့ဖျားဖြစ်တော်မူတဲ့နေ့ပြိဋိဘံဆန်းတော်မူတဲ့နေ့အဲ့ဒါဗုဒ္ဓနေ့ဓမ္မနေ့ကျတော့မြတ်စွာဘုရားဖျားဖြစ်ပြီးနှစ်လအကြာမှာဓမ္မစက်ချာဟောရနေဝါစုလာပြီနေအဲ့ဒီနေ့ကိုတရားနေ့ဓမ္မနေ့ခေါ်တာဗုဒ္ဓနေ့နဲ့ဓမ္မနေ့ရှိပြီဆိုရင်ဒါဖြင့်သံဃာနေ့လည်းရှိရမှာပေါ့ဆိုပြီးတော့သာမညဖလားတော့ကိုသံဃာနေ့အနေနဲ့ယူဆကြသတ်မှတ်ကြတချို့ကြတော့တချို့နိုင်ငံတွေမှာကြတော့တန်ဃာတော်နေ့ကိုဒီဆောင်မုံလာဖြစ်နေ့သာမညဖလားတော့အစွဲဖြုတ်ပြီးတော့မခေါ်ဝေါ်ပဲနဲ့တပို့တော်လာဖြစ်နေ့ကိုတန်ဃာတော်နေ့လို့ခေါ်တယ်။ဘာဖြစ်လို့တပို့တော်လာဖြစ်နေ့ကိုတန်ဃာတော်နေ့သ တန်ခါနေ့လို့ခေါ်တော့ဆိုတော့အဲ့ဒီနေ့မှာမြတ်စွာဘုရားကဩဝါဒပါတိမောက်ဝိနည်းရဲ့အခြေခံပေါ့တိက္ခာဘုတ်တော့မဟုတ်ဘူးဒါပေမဲ့တိက္ခာဘုတ်တွေရဲ့ဝိနည်းတိက္ခာဘုတ်တွေရဲ့အကျင့်ဝိနည်းတိက္ခာဘုတ်တွေရဲ့ principle အခြေခံသဘောတရားအဲ့ဒီဟာကိုစတင်ပြီးတော့ဟောကြားတဲ့နေ့အဲ့ဒီဟောကြားတာလည်းပဲမဂ္ဂတိုင်းထဲမှာပဲမဂ္ဂတိုင်းထဲမှာအဲ့ဒီအချိန်မှာလည်းပဲယဟန်တော်1250အကုန်လုံးယဟန်တာဖြစ်ပြီသားနောက်ပြီးတော့အချင်းချင်းမရှိပဲနဲ့မခေါ်ရပဲနဲ့အကုန်လုံးမြတ်စွာဘုရားရှိတဲ့ဝေလုံဝင်ချောင်းကိုရောက်လာကြတယ်နောက်ယဟန်တာမထေရ1250အားလုံးကအေဟိဘိက္ခုနဲ့ယဟန်ဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်။ဒါကြောင့်မဟုတ်လို့သူတို့အတွက်ဝိနည်းသိက္ခာဘုပညာဘုမလိုအပ်ဘူး။မလိုအပ်တဲ့ခါကျတော့မြတ်စွာဘုရားကခန္ဒီပရမန်တဘောတိတ္ထိက္ခာအစရှိသည့်ဖြင့်ဩဝါဒပါဠိမောက်ကိုဟောကြားတော်မူတယ်။အဲဒီဩဝါဒပါဠိမောက်ရဲ့အကျဉ်းကတော့ယေဒီယတေယဟံဝတ်တဲ့ပုဂ္ဂိုလ်ဒီဗုဒ္ဓဘာသာထဲမှာဆိုရင်တမနာဖြစ်တယ်ယဟံဖြစ်တယ်ဆိုရင်ဒီခံမှုရှိရတယ်သူများကိုထွားပြီးတော့မကဲရဘူးမငင်းစဲရဘူးအစရှိတဲ့အဖြစ်မြတ်စွာဘုရားကဒီကျင့်စဉ်ရဲ့အခြေခံသဘောတရားလမ်းစဉ် principle အဲ့ဒါတွေကိုချက်မှတ်တယ်ကဲသမညဖလားတုတ်ကိုပြန်ထွားရအောင်ပြောခဲ့တဲ့အထိုင်သမညဖလားဆိုတာကသမင်ဒီယသိယဟန်ဘဝကိုရယူခြင်းယသိယဟန်ကျင့်စဉ်ကိုကျင့်ကြံခြင်းရဲ့အကျိုးတရား benefit အဲ့ဒီလိုအဓိပ္ပာယ်ရတယ်ဒီနေရာမှာအရေးကြီးတာကပါမင်ညဆိုတဲ့စကားလုံးကသူကတမနာကနေလာတဲ့ခါကျတော့တမနာတမနာနဲ့တွဲပြီးတော့အမြဲတမ်းသုံးတဲ့စကားလုံးကဗျာမနဒီရိုမနိုက်စ်နဲ့ရေးကြတာဒီတက္ကရအတန်နဲ့ရေးတာကြတော့ဟာစရမနအန်ဗြဟ္မနပေါ့အဲ့ဒီလိုနှစ်ခုဒီနှစ်ခုအကြောင်းကိုတည်တဲ့ခံထားမှာပဲဤမြတ်စွာဘုရားပေါ်လာတဲ့အချိန်မှာဗုဒ္ဓဘာသာပေါ်လာတဲ့အချိန်မှာအိန္ဒိယနိုင်ငံရဲ့ဘာသာရေးအကြောင်းကို big picture မြင်ကွင်းကျယ်ရှုမြင်နိုင်မယ်တမနာပြမနာတမနာပြမနာဆိုတဲ့စကားလုံးဘာသာတိုင်းကသုံးတယ်အဲ့ဒီအချိန်မှာဂျိန်းတယ်လည်းပဲသုံးတယ်ရိဘာစကားတွေလည်းသုံးတယ်ဗုဒ္ဓဘာသာလည်းသုံးတယ်အိန္ဒိယနိုင်ငံမှာတမနာနဲ့ပြမနာလို့ပြောရင်ဘာသာရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဘာသာရေးကျင့်ကြံတဲ့ပုဂ္ဂိုလ်တွေဘာသာရေးအယူတစ်ခုခုရှိတဲ့ပုဂ္ဂိုလ်တွေသူများနဲ့ပို့ပြီးတော့ကျင့်စဉ်ရှိတယ် ethical ကျင့်စဉ်စာရိတ္တကျင့်စဉ်ရှိတယ်။နောက်ပြီးအသိဉာဏ်ရှိတယ်လို့အဲ့ဒီအချိန်မှာယူဆကြတာအိန္ဒိယနိုင်ငံမှာတမနာနဲ့ဖြမနာ။ဒီနေရာမှာတမနာကတစ်ခုဖြမနာကတစ်ခု။ဖြမနာဆိုတာကတော့ဖြမနာဝါဒကိုပြောတာ။ဖြမနာဝါဒ။အင်္ဂလိပ်လို Brahmanism လို့ခေါ်တယ်။ Brahmanism ဖြမနာဝါဒ။အခုအိန္ဒိယနိုင်ငံမှာလူအများစုကိုးကွယ်တဲ့ဟိန္ဒူဝါဒကဒီဗြဟ္မဏဝါဒဗြဟ္မဏဝါဒကနေပြီးတော့ဆင်းသက်လာတာဗြဟ္မာကလူလောကကြီးကိုဖန်တီးတယ်အဲ့ဖန်တီးတဲ့နေရာမှာအမျိုးဥစား၄မျိုးကက်တဂရီ၄မျိုးဇတ်၄မျိုးခေါ်တာပေါ့အဲ့ဒီလိုဇတ်၄မျိုးလူအလွှာ၄မျိုး တမင်သက်သက်ခွဲပြီးတော့ဖန်တီးထားတယ်လို့ပြမနာဝါဒကယူဆတယ်။အဲ့ထက်မှာဘာသာရေးတာဝန်ရှိတဲ့နောက်ပြီးတော့ပညာရေးတာဝန်ယူတဲ့အဲပုံနာဆိုတာရှိတယ်ပုံနာမျိုးဘရမင်အဲ့ဒါတခုနောက်တစ်ခုကခတ္တိယအမျိုးသူတို့ကြတော့အစိုးရတိုင်းပြည်ကိုအုပ်ချုပ်တယ်တိုင်းပြည်ဆောင်းလျှောက်တယ်အခုနေနဲ့ဆိုရင်တော့အစိုးရထောင်ရောပလိတ်ထောင်ရောစစ်တပ်ထောင်ရောအကုန်ယူတာပေါ့အဲ့ဒါကခတ္တိယမင်းမျိုးနောက်တစ်ခုတတိယတစ်ခုကဝိသဆိုတာကုံတဲ့မျိုးသူတို့ကစီးပွားရေးလုပ်တယ်လေလို့နဲ့လုံမယ်ဒီစီးပွားဆိုတော့စီးပွားအမျိုးမျိုးလုပ်တယ်သူတို့ကအတန်းလွှာတခုနောက်တစ်ခုကတော့လူဒီအလုတ်သမားလူတန်းစားပေါ့လက်လုတ်လက်စားပုဂ္ဂိုလ်တွေအဲ့ဒီလိုဇက်လေးမျိုးရှိတယ်ဆိုပြီးတော့ပြမနာဝါဒကသူတို့ရဲ့ကျမ်းစာထဲမှာပါရှိတယ်အဲ့တော့အိန္ဒိယနိုင်ငံမှာဆိုရင်လည်းအဲ့ဒီလိုဇက်တွေခွဲပြီးတော့ဟိုသူတို့ရဲ့လူအတိုင်းဝိုင်းဆိုဆိုက်တီကနေကြတယ်ဇက်ဘယ်သူကဇက်မြင့်နေဘယ်သူကဇက်နှိမ့်နေအဲ့ဒီလိုဟာမျိုးသူတို့ရဲ့ကျမ်းစာကသူတို့ရဲ့ဘာသာကျမ်းစာတော့ဝေဒကျမ်းခေါ်ကြတယ်ဝေဒကျမ်းသူတို့ခေါင်းကပြောတဲ့အတိုင်းဇက်လေးခုကိုခွဲထားတယ်အဲ့ဇက်လေးခုသူတို့လုပ်ရမယ် profession အတမူအန်အန်ချောင်းလုပ်ငန်းတွေလည်းပဲပြထားတယ်နောက်ပြီးတော့ဝေဒကအဲ့ဒီဇက်လေးခုကိုပြထမ်းတယ်ဆိုပြီးတော့ဝေဒရဲ့ authority ဝေဒရဲ့ဩဇာအာဏာကိုယုံကြည်ကြတယ်အဲ့ဒါတွေကပြမနာဝါဒရဲ့တွင်ပြင်လက္ခဏာအဲ့ဒီပြမနဝါဒရဲ့တွင်ပြင်လက္ခဏာကိုလက်မခံနိုင်လို့ပြမနဝါဒကိုဆန့်ကျင်ပြီးတော့ဝါဒအသစ်တီထောင်တဲ့အဖွဲ့အဲ့ဒီအဖွဲ့ကိုကျတော့တမနဝါဒလို့ခေါ်တယ်တမနခေါ်တယ်ဗုဒ္ဓဘာသာကဒီတမနထဲမှာပါတယ်ဒီတမနဝါဒထဲမှာပါခြင်းအဖြစ်အယူဝါဒတစ်ခုဟာ caste system လို့ခေါ်တယ်ဇက်နေဆက်မြင့်ခွဲခြားဝါဒကိုညှင်းပယ်ပြီးသားဖြစ်ပါတယ်။နောက်ပြီးတော့ဝေဒရဲ့ဝေဒကျမ်းစာရဲ့ဩဇာအာဏာ authority အစုံအမကိုလည်းပဲညှင်းပယ်ပြီးသားဖြစ်ပါတယ်။ပိဋကကျမ်းစာထဲကဒီကနိကေဒီလက္ခဏဝက္ခထဲမှာအံဘဋ္ဌတုတ်ဆိုတာရှိတယ်။ဒီတမညဖလတ်တုတ်နဲ့ကပ်ရက်ပဲ။အဲ့ဒီမှာညှင်းခုန်ကြတာလေအံဘဋ္ဌဆိုတဲ့အမနာမပညာတော်တဲ့ပုံနာတယောက်ကသူ့ဆရာကလွတ်လိုက်လို့မြတ်စွာဘုရားကြီးလာတယ်။သူကပညာတော်တဲ့လူဖြစ်တဲ့အတွက်ကြောင့်အယံမာနာကြီးတယ်။နောက်ပြီးတော့မြတ်စွာဘုရားကပုံနာမျိုးတည်းကမဟုတ်ဘူးမြတ်စွာမင်းမျိုးတည်းကနေပေါက်ဖွာလာတာခတ္တိယမင်းမျိုး။အဲ့တော့အံဘထဆိုတဲ့ဒီပညာတတ်လူငယ်လေးကမြတ်စွာဘုရားကိုလာပြောတယ်သူတို့ပုံနာမျိုးကမှတကယ်အမျိုးညက်တာဂေါရမဗုဒ္ဓတို့ရဲ့ခတ္တိယမင်းမျိုးကသူတို့လည်းမမြင်ဘူးအဲ့ဒီလိုလာပြီးတော့မှုချိုးမြင့်ချိုးပြောရဲဆိုတော့အဲ့ဒီတုတ်တန်ထဲမှာမြတ်စွာဘုရားကမင်းမျိုးကဘလောက်မြင့်မြတ်တယ်ဘလောက်အထိတတ်သိရှိတယ်အဲ့ဒီတမိုင်းနေပြန်ပြောပြတယ်အဲ့ဒါကိုပဲတက်ကြခေါ်တယ်လေတက်ကြရဲ့အမျိုးနွယ်ကအဲ့ဒီကနေလာတာအဲ့ဒါတော့အကျေမပြောပြတော့ဆိုလိုရင်ကတော့အိန္ဒိယနိုင်ငံမှာအဲ့ဒီအချိန်မှာပြမနဝါဒရဲ့အကြီးဆုံးမှုနော်နောက်ပြီးတော့ပုံနာမျိုးပုံနာမျိုးတွေရဲ့ကြီးဆုံးမှုကိုတော်လန်းတဲ့ပုံကိုအများကြီးရှိနေပြီ ဒါကိုပြောတာမြတ်စွာဘုရားကအဲ့ဒီပုံနာရဲ့ပုံနာတွေရဲ့အမ်ပုံနာတွေက supreme ဖြစ်တယ်အမြင့်မြတ်ဆုံးဖြစ်တယ်ဆိုတာကိုလက်မခံမြတ်စွာဘုရားမှမဟုတ်ဘူးဒီ Jainism လို့ခေါ်တဲ့និကန္ဒနာဒဗုဒ္ဓနော်အဲ့ဒီဝါရကိုတီးထောင်တဲ့မဟာဝီရဆိုတဲ့ပုဂ္ဂိုလ်ကြီးရလည်းပဲသူတို့ဇင်ကြီးရလည်းပဲပြမနာဝါရကိုလက်မခံဘူးပုံနာတွေကသူတို့ထက်တခြားဇတ်တွေတဲ့ပုံပြီးတော့မြင့်နေဆိုတော့သူလက်မခံဒါဖြင့်ပိုက်ဆံရှိတဲ့ကုန်တယ်တွေ business people တွေစီးပွားရေးသမားတွေသူတို့အောင်ဘလို့နေတော့သူတို့လည်းလက်မခံဘူးလက်မခံတဲ့လူတွေရှိတယ်ပေါ့စားပြီးတော့ရှိနေပေါ့သဘောအဖြစ်ဘယ်ဆန်ရှိတဲ့လူလူအတိုင်းဝိုင်းမှာပို့ပြီးတော့အရေးပါအောင်ပို့ပြီးတော့အရေးပါအောင်သူတို့ရဲ့status သူတို့ရဲ့အနေထားသူတို့ရဲ့အဆင့်ကိုပို့ပြီးတော့အမ်ခိုင်ခိုင်မာမာတင်ပြလာတယ် assertion လုပ်လာတယ်အမ်စီးပွားရေးသမားတွေကုန်တယ်တွေရှိတယ်ဥပမာခဏနေတော့ကပုံနာမျိုးနဲ့မိမျိုးအချင်းချင်းဘသူကပို့ပြီးတော့အမ် social status မြင့်တယ်လူမှုရေးအဆင့်အမြင့်နေဆိုတော့ပြောဟောသူတို့ညင်တဲ့အကြောင်းပြောပြီးပြီအဲ့ဒါအမ္ဘဋ္ဌသုတ်ထဲမှာပါတယ်နောက်တစ်ခုစေတဝန်ကြောင့်ဘယ်လိုဖြစ်လာတော့အဲ့ဒီမြေကိုစေရမင်းသားမင်းမျိုးမင်းနွယ်တယောက်ကပိုင်ဆိုင်တယ်ဘယ်လိုပဲသွားပြီးတော့ဝယ်ဝယ်သူကဟိုမရောက်ဘူးအထူးသဖြင့်သူကဒီကုန်တယ်မျိုးတွေကသူတို့လောက်အာဏာမရှိဘူးသူတို့ကိုလာပြီးတော့ခစားမယ်ဒီလိုသူကစေရမင်းသားယူဆထားတဲ့အတွက်ကြောင့်မလို့အနာထပိန်တရေကလာပြီးတော့ဝယ်ဖို့တောင်းဆိုတာကိုသူကမရောချင်းယုံနေမကဘူးစိတ်ထဲမှာလည်းပဲသူကနည်းနည်းခုတယ်စိတ်ထဲမှာခုသွားတယ်မရောပါဘူးအမဟုတ်ပါဘူးကျွန်တော်ကအကြောင်းဆောက်မလို့ရောင်းပါဆိုတော့ဘာပြောလိုက်တော့စေရမင်းသားကကျွန်တော်ရဲ့ခြံကိုပိုက်ဆံအပြည့်ခင်းပြီးတော့ဝယ်နိုင်ဝယ်မဟုတ်ရင်တော့ကျွန်တော်မရောင်းအဲ့လိုပြောတဲ့ခါကျတော့ကုံတဲ့အကြီးဖြစ်တဲ့အနာတပင်တထေးကလည်းပဲပဲခံမှာတော့သူ့ရဲ့ခြံကိုတခါတည်းရွှေငွေအပြည့်ခင်းပြီးတော့ဝယ်လိုက်တာအဲ့ဒါကြောင့်စေတဝနစေရမင်းသားရဲ့ဥယင်အဲ့ဒီဥယင်ကိုအနာတပင်ကဝယ်ပြီးတော့စေတဝန်ကြောင့်ဆိုပြီးတော့လုပ်တာဒါသူတို့ရဲ့ social background လူမှုရေးနောက်ခံကိုကြည့်မယ်ဆိုရင်ဒါလေးတွေစိတ်ဝင်စားစရာရှိတယ်ဒါကြောင့်ဒီတမင်ညာဖလှတုတ်ထက်မှာတွေးရမယ့်ဟာကပြမနာဝါရအကြောင်းတော့သိမပါဘူးတခြားနေရာမှာဟိုပြောပြီးသားလေလက်ရှိတယ်နောက်ပြီးတော့ဒီနေရာမှာအစရတဘီရင်ကသူလိုက်လဲလိုက်ပြီးတော့ဟိုဆွေးနွေးတဲ့အထက်မှာပြမနာဝါရပါတယ်လို့မှတ်တမ်းတင်ထားတာမရှိဘူးပြမနာဝါရပါရင်ပါမယ်ဒါပေမဲ့ဒီထဲမှာတော့မှတ်တမ်းတင်ထားတာမရှိဘူးမနတင်နာရကတော့တမနဝါရထဲမှာဗုဒ္ဓဘာသာမဟုတ်တဲ့တမနဝါရ6ခုကြီးထဲမှာပါတယ်။ဒါကြောင့်ဒီနေရာမှာနံပါတ်3အနေနဲ့တမနဝါရ6ခုအကြောင်းပြောပြခြင်းတယ်။ဒီတမနဝါရ6ခုကိုတချို့ဆောက်တရားတော့ဒိဋ္ဌိဆရာကြီး6ယောက်ဒိဋ္ဌိဆရာကြီး6ယောက်ဆိုပြီးတော့ခေါ်ကြတယ်ဒီနေရာမှာဘုံဘုံကထိထိဆရာကြီးဆိုတဲ့စကလုံးမသုံးမဲ့နဲ့သူတို့ကိုလေးစားတဲ့အင်းနဲ့တမနာဘာသာရေးခေါင်းဆောင်6ယောက်ဆိုပြီးတော့သုံးတ သူတို့လေးစားတယ်နေတယ်။ဘာဖြစ်လို့လေးစားရအောင်ဆိုတော့ဟိုနံပါတ်3ကျော်ပြီးတော့နံပါတ်4ကျော်ပြောမှဆိုရင်မာဂရတိုင်းကလွတ်လပ်မှုအနေနဲ့သူကထူးခြားတယ်။တခြားတိုင်းတွေထက်ထူးခြားတယ်။အိန္ဒိယနိုင်ငံမှာတစ်ချိန်မှာတော့ဟိုအပိုင်း၁၆ပိုင်းနိုင်ငံ၁၆နိုင်ငံရှိတယ်ဆိုပြီးတော့စာထဲမှာရှိတယ်။အဲ့ဒီထက်ပို့ပြီးတော့များတဲ့အချိန်လည်းရှိတယ်။အဲ့ဒီထက်ပို့ပြီးတော့နည်းတဲ့အချိန်လည်းရှိတယ်။ဒါကတော့နိုင်ငံကြီးအတဲအကြတွေပေါ့။ဒီနိုင်ငံကြီးအပြောင်းလဲတယ်။ဆိုလိုတာကတော့အဲ့ဒီထက်မှာမာဂရတိုင်းအခုဗုဒ္ဓခေတ်အားတို့ရှိတဲ့နေရာပေါ့နော်။ဘုန်းတို့ဗုဒ္ဓခေတ်ရှိတဲ့နေရာ။ရာဇလူရှိတဲ့နေရာ။ရာဇလူမြို့ကအဲ့ဒီမာဂရတိုင်းရဲ့မာဂရတိုင်းနိုင်ငံဆိုပါတော့တိုင်းလာပဲပြောရင်မြန်မာနေနဲ့ကတမျိုးဖြစ်နေတာနိုင်ငံပဲအလားအချုပ်ကြအာဏာပိုင်နိုင်ငံတနိုင်ပဲမာဂရကအဲ့ဒီမာဂရက liberal ဖြစ်တယ်လို့ပြောမှာပေါ့အင်္ဂလိပ်လိုပြောရင်တော့ဒီလူတွေကတီးခံတယ်တယောက်ပေါ်တယောက်တီးခံတယ်အမြင့်ကျယ်တယ် liberalism တိုက်ကတူတွေမှာဒီဥစားပေးတဲ့တွေးခေါ်မျိုး liberal thinking အဲ့ဒါမျိုးရှိတယ်ဒီအတိုင်းတွေးမှဒီတိုင်းမတွေးရင်ဘု து တန်ဖေးမယ်အဲ့ဒီလိုအာနာရှင်စနစ်မျိုးမဟုတ်ဘူးအထူးသဖြင့်အတွေးခေါ်ပိုင်းမှာနိုင်ငံရေးရတော့သူကအာနာရှင်ဖြစ်ခြင်းဖြစ်မယ်တူးတဲ့အုပ်ချုပ်တဲ့ဘရင်တပါးရဲ့အုတ်ချုပ်တဲ့စနစ်ဆိုတော့မော်နာကီခေါ်တာ哦ဘရင်အများကြီးအုပ်ဆိုးတဲ့ဝီစီနိုင်ငံလိုမျိုးကြတော့သူတို့အောလီဂါကီခေါ်တာ哦အင်္ဂလိပ်လိုစုပေါင်းပြီးတော့အုပ်ဆိုးတဲ့ဟာသူနဲ့ contrast လုပ်နိုင်တဲ့ဟာရှင်နေတဲ့ဟာကမော်နာကီအဲ့ဒါကဘရင်တပါးတဲ့ကအုတ်ချုပ်တယ်အိန္ဒိယနိုင်ငံမြတ်စွာဘုရားရှိတဲ့ရှိစဉ်တတော်ထင်ရှားရှိစဉ်အချိန်တုန်းကအဲ့ဒီလိုအုတ်ချုပ်ရေးပုံစံနှစ်မျိုးစလုံးရှိတယ်မော်နာကီနဲ့အောလီဂါကီမာဂရတိုင်းကမော်နာကီမော်နာကီဆိုပေမဲ့ဒီဝီစီတိုင်းကဒီမင်းကြီးမင်းသားတွေလိုပဲသူတို့ကလည်းဒီမာဂရတိုင်းကလည်းပဲထူးခြားချက်တွေရှိတယ်ဒီ positive ဖြစ်တဲ့ဟာတွေပေါ့ဒါကတော့ဘာရုံးဆိုတော့Crown ကပြောခဲ့တဲ့အတိုင်းဘာသာရေးတစ်ခုနဲ့တစ်ခုတီးခံကြတယ်။ဒါကြောင့်မြတ်စွာဘုရားကတခြားဒီဂေါသလတိုင်းတို့ဘာတို့နောက်ပြီးတော့တခြားတိုင်းတွေနော်ဟိုယူအေးနိုင်ပေမဲ့အဲ့တိုင်းတွေမှာမယူဘဲနဲ့တရားကျင့်တာလည်းပဲမဂ္ဂရတိုင်းမှာလာကျင့်တယ်။သာသနာစပြီးတော့ပြုစုတာလည်းပဲပြုစုဗုဒ္ဓသာသနာစပြီးတော့ပြုစုပြိုးထောင်တာလည်းပဲမဂ္ဂရတိုင်းတွေမှာစပြီးတော့ပြုစုပြိုးထောင်ပါဖြစ်တော်တော်ဆိုတော့လူတွေက tolerant ဖြစ်လို့တီးခံကြလို့မတူတဲ့အယူအဆကိုတီးခံကြတယ်ဒီတုတ်တန်ထဲမှာကြီးတယ်ဆိုရင်မြတ်စွာဘုရားဆွမ်းခံသွားခံဤတစ်ခါတစ်ခါဆွမ်းဒီတပိတ်သင်္ကန်းသင်္ကန်းယုံပြီးတော့တပိတ်လေးနဲ့ထွက်သွားဟာနည်းနည်းစိုးနေတဲ့ဆွမ်းခံသွားဖို့အချိန်စိုးနေတဲ့ဆိုပြီးတော့ပါသာချားတွေကြောင်းတယ်အလဲသွားတယ်မြတ်စွာဘုရားအလဲသွားပြီးတော့စကားတွေပါပြီးပြောနောက်ဆက်အဲ့ဒီလားနောက်ပြီးတော့ဒီမာဂရတိုင်းထဲမှာရှိတဲ့ဘရင်ပိုင်တဲ့ဥယျာဉ်တွေလည်းပဲဗုဒ္ဓဘာသာယဟန်တော်တွေရောတခြားဘာသာကဘာသာရေးကြင့်ကြံတဲ့ပုဂ္ဂိုလ်တွေဘာဒီယဟန်တွေပါလာပြီးတော့အသုံးပြုလို့ရတယ်ဒီနေ့အပြင်ပြောမယ်ဆိုရင်အခုခေတ်စကားနဲ့ပြောရင်တော့ multi faith ဖြစ်တယ်ပေါ့multi religious ဘာသာပေါင်းစုံနေပေါ့မာဂရတိုင်းက